Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် View American တန်ကနေ2014ခုနှစ် April 5ရက်စနေနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 30နဲ့39တို့ကနေစတင်အတန်လွှင့်နေပါခင်ဗျာ။ဒီမနေ့အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုကိုကျော်ကျော်သိနေအတူကြီးညာပေးပါပါအာဖဂန်နစ္စတန်နိုင်ငံမှာရွေးကောက်ပွဲအကြိုနေ့ကနိုင်ငံခြားသူအမျိုးသမီးသတင်းတောင်ဦးရဲရဲကတနက်နေ့ပစ်ခတ်လို့တဦးသေဆုံးခဲ့ရပါတယ်ယူကရိန်းပဋိပက္ခပိုးပြီးဆိုးအောင်လုပ်နေတဲ့ရုရှားကိုဥရောပနိုင်ငံတွေကတညီတညွတ်ထဲတုံ့ပြန်တင်တယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်မတ်လ၈ရက်နေ့ကတည်းကပျောက်ဆုံးနေတဲ့မလေးရှားဂျက်လီယင်မှာပါသွားတဲ့ Black Box ကိုအိန္ဒိယသမုတ်တရားတဲ့ရှာဖွေဓမ္မတွေကရေးအောက်မှာစပြီးရှာဖွေနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းလေးနောက်ပိုင်းနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံရဲ့လက်ရှိအနေအထားနဲ့ပတ်သက်ပြီးလူလူစစ်တမ်းတစ်ခုကောက်ယူမှုတစ်ခုလုပ်ခဲ့တာမှာတော့
76% of the people said democracy may have problems but it is better than any other form of government
မြန်မာလူထုအများစုဟာဒီမိုကရေစီပုံစံထက်ကောင်းတဲ့အစိုးရမရှိဘူးလို့ယုံကြည်ကြတယ်ဆိုတာနဲ့ပတ်သက်ပြီးတော့ IRI အဖွဲ့အားရှာဌာနကွဲညွှန်ကြားရေးမှူး Yulia Bekovich ပြောသွားတာပါဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင် American ကာကွယ်ရေးဝန်ကြီးရဲ့မကြာခင်စတင်မဲ့အားရှာခီးစဉ်အခြေအနေအပအဝင်တာမွေမျိုးနယ်အတွင်းကမဟာတန်တိဒုက္ခကြောင်းတဲ့အငင်းပွားမှုကိုဥပဒေကြောင်းအရဖြေရှင်းသွားမယ်ဆိုတဲ့အကြောင်းတခါအတရားဓမ္မရွှေပြောင်းခံလိုက်ရတဲ့လဲကူးမျိုးနယ်တမိကလေးကြည့်ရသားတွေမြဝတီမျိုးကိုရောက်ရှိသွားတဲ့အခြေအနေတွေကိုလည်းပြောပြသွားဖို့ရှိပါတယ်ဒီအကြောင်းလေးမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပြီးမှဖြစ်ပါရဗျာ
အာဖဂန်နစ္စတန်နိုင်ငံမှာရွေးကောက်ပွဲအကြိုနေ့ကနိုင်ငံခြားသူအမျိုးသမီးသတင်းတောင်နှုတ်ကိုရဲတယောက်ကတပ်နက်နဲ့ပစ်ခတ်ခဲ့တဲ့အတွက်တဦးသေဆုံးပြီးနောက်တဦးကဒဏ်ရာရသွားတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။သေဆုံးသွားတဲ့အမျိုးသမီးသတင်းတောင်ဟာ AP သတင်းဌာနကပါအသက်48နှစ်အရွယ် Anja Nigrin Garas ဖြစ်ပြီးသူဟာဂျာမနီနိုင်ငံကဓာတ်ပုံစုရရှိထားသူဖြစ်ပါတယ်။နောက် AP သတင်းတောက်တယောက်ဖြစ်တဲ့ KD Gannon ကတော့ဒဏ်ရာနှစ်ချက်ထိမှန်ပြီးအခုတော့သူမရဲ့ကျန်းမာရေးဟာပုံမှန်အနေထားမှာရှိနေပြီလို့ဆိုပါတယ်။ပြစ်ခတ်တဲ့ရဲကိုဖမ်းဆီးထားပြီးဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်။ဘာကြောင့်ခုလိုပြစ်ခတ်ရဲဆိုတာကိုတော့မသိရသေးပါဘူး။ပြစ်ခတ်မှုကအာဖဂန်နစ္စတန်နိုင်ငံရဲ့တမရရွေးကောက်ပွဲမတိုင်ခင်တည့်ရက်လိုမှာဖြစ်ပွားခဲ့တာဖြစ်ပြီးအခင်းဖြစ်တဲ့နေရာကတော့နိုင်ငံအရှိပိုင်းပါကစ္စတန်နယ်စပ်နားမှာရှိတဲ့ Khost Khair ကရဲစခန်းဝင်းနားမှာဖြစ်တာပါ။အဲ့ဒီ Khost မြို့မှာရွေးကောက်ပွဲအတွက်လှုပ်ဆောင်နေသူတွေမဲဆာရွက်တွေလိုက်ပို့တာကိုလိုက်ပါပြီးသတင်းယူနေချိန်မှာအခုလိုအတိုက်ခိုက်ခံရတာလို့ AP သတင်းဌာနကပြောပါတယ်။စနေနေ့မှာကျင်းပမယ့်နိုင်ငံတော်အဆင့်နဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေကိုအကြမ်းဖက်နှီးအသုံးပြုပြီးနှောက်ရှံဟန်တာမယ်လို့တာလီဘန်တွေကပြောပါတယ်။ပြီးခဲ့တဲ့လတုန်းကလည်းပြင်းထန်တဲ့သတင်းဌာနလုပ်နေတဲ့ထင်ရှားတဲ့အာဖဂန်နိုင်ငံသားသတင်းတောက်လူတူကိုတာလီဘန်တန်မတ်သမားတွေကပြစ်ခတ်ခဲ့ကြပါတယ
်။တလားကြပြစ်ခတ်ရစစ်ထားတာကိုတတန်းတိုးလိုက်ပြီလို့ပါကစ္စတန်တာလီဘန်တွေကပြောပါတယ်။ပြစ်ခတ်ရစရေးကိုအီဗီလာ၁၀ရင်းဒီတတန်းတိုးလိုက်တယ်လို့ပြောရေးဆိုခွင့်ရှိသူရှာဟီဒူလရှာဟစ်ကတောက်ကြနေမှာပြောတာပါ။အစိုးရနဲ့ငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အတွက်ပြစ်ခတ်ရစရေးကိုမလာတီးယားနေမှာတာလီဘန်တွေကဆောက်လုပ်ခဲ့တာပါ။တာလီဘန်ဂျန်နာ၁၆ရက်ထဲမှနေကိုပြန်လွှတ်ပေးလိုက်တဲ့အကြောင်းပါကစ္စတန်ဆိုရကကြာသပတေးနေ့မှာကြေညာခဲ့ပြီးတဲ့နောက်အပြစ်ရတတန်းတိုးခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာလူအသေးပြောက်များလာတဲ့ပုံကန်ထားကြမှုအဆုံးသတ်ရေးဆက်ဆက်ဆွေးနွေးသွားမယ်လို့ကြေပေးပြီးပြီးခဲ့တဲ့နှစ်မှာဝန်ကြီးချုပ်နော်ဝဲရှရီဖ်အာဏာရခဲ့တာပါနိုင်ငံတော်မြောက်ပိုင်းမှာတာလီဘန်တွေရဲ့လျှို့ဝှက်စခန်းလို့ယူဆရတဲ့နေရာတွေကိုအစိုးရတပ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်ပါကစ္စတန်တာလီဘန်တွေကအစိုးရကိုဖျောက်ချပြီးတင်းမာတဲ့အစ္စလမ်ပုံစံကိုနိုင်ငံတော်မှာထူထောင်ချင်တာပါ
အစ္စရေးနဲ့ပါလက်စတိုင်းငြိမ်းချမ်းရေးအတွက်ကြိုးစားနေကြမှာပဲငြိမ်းချမ်းရေးဆွေးနွေးပွဲတွေပြက်ပြားအောင်နှစ်ဖက်စလုံးကနေလှုပ်ဆောင်ခဲ့ကြတာမို့အိုဘားမားအစိုးရအဖွဲ့အနေနဲ့ဒီအရှိလေပိုင်းငင်းချမ်းရေးလုပ်ငန်းစဉ်မှာသူတို့ရဲ့အခန်းကဏ္ဍကိုပြန်ပြီးသုံးသပ်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောကြားလိုက်ပါတယ်။နှစ်ဖက်စလုံးကငင်းချမ်းရေးအတွက်အပြုသဘောဆောင်တဲ့လုပ်ရတွေဆက်ပြီးလှမ်းဖို့ဆန္ဒမရှိဘူးဆိုရင်တော့အမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့ဂျိုးပန်းမှုတွေဂျိုးပန်းတဲ့အချိန်ကိုပါအကန့်အသတ်ထားရမယ်လို့ဝန်ကြီး Kerry ကတောက်ကြနေမှာပြောပါတယ်။အမေရိကန်အစိုးရရဲ့ဂျိုးပန်းမှုကိုအဆုံးမရှိဖွင့်မပေးမထားနိုင်ဘူးလို့လည်းပြောပါတယ်။နှစ်ဖက်စလုံးရဲ့မကြခင်ရက်တွေအတွင်းလှုပ်ဆောင်မှုတွေဟာဆိုးဝါးပြီးဒါဟာဆွေးနွေးပွဲအတွက်အန္တရာယ်ဖြစ်စေတယ်လို့လည်းပြောပါတယ်ဒီလှုပ်ဆောင်ချက်တွေထဲမှာပါလက်စတိုင်းဘက်ကအကူလသမဂ္ဂအတိမတ်ပြုခိုင်းအောင်တိုးပြီးလှုပ်တာနဲ့အစ္စရေးကစရုပ်ထမြောက်ပါလက်စတိုင်းအကျဉ်းသားအုပ်စုတစ်ခုလွှတ်ပေးဖို့စီစဉ်တာကိုပြန်ပြီးပယ်ဖျက်တာတွေပါဝင်ပါတယ်အစ္စရေးကအနောက်ဘက်ကမှအခြေချလှုပ်ဆောင်နေမှုတွေကလည်းဒီနှိမ့်နှိုင်းဆွေးနွေးရအတွက်ကိုရိုက်ခတ်နေတာပါ
ယူကရိန်းပြည်ပခပို့ပြီးဆိုရအောင်ရုရှားကလုပ်နေတဲ့အပေါ်ဥရောပနိုင်ငံတွေအနေနဲ့အခိုင်အမာတင်းကျပ်ကြွထဲဆက်ပြီးတုံ့ပြန်တင်တယ်လို့ပြည်ထောင်နိုင်ငံကြီးဝန်ကြီးဝီလျံဟိတ်ကပြောလိုက်ပါတယ်။အေသင်မြို့မှာကျင်းပမယ့်ဥရောပသမဂ္ဂ EU နိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးတစ်ခုမှတိုင်ခင်တောက်ကြနေမှာမစ္စတာဟိတ်ကပြောခဲ့တာပါ။အဲ့ဒီအစည်းအဝေးအစီအစဉ်ထဲမှာရုရှားဘော်တန်ခတ်ရယူဖို့ကိစ္စပါဝင်မယ်လို့ခန့်မှန်းထားပါတယ်။ရုရှားကကြူးကြော်တော်မလားဆိုတဲ့စိုးရိမ်မှုတွေတိုးစေခဲ့တဲ့ယူကရိန်းနယ်စပ်နားမှာအလုံးရင်းနဲ့ချထားတဲ့ရုရှားတပ်တွေကအနေချင်းကိုပဲယူသိမ်းခဲ့သေးတယ်လို့ပြည်ထောင်နိုင်ငံကြီးဝန်ကြီးကပြောပါတယ်။ခရီးမီးယားကျွန်းဆွယ်ကိုရုရှားနိုင်ငံနဲ့တူသွင်းခဲ့တာကြောင့်အနောက်နိုင်ငံတွေကရုရှားအပေါ်တန်ခတ်အရေးယူမှုတွေချထားပြီးပါပြီ။အဲဒီလိုရက်ကိုအမေရိကန်နဲ့မဟာမိတ်တွေကကန့်ကွက်ထားတာပါ။ရုရှားကျွန်းတော်နောက်ခံပေးထားတဲ့ယူကရိန်းသမ္မတဗစ်တာယာနူကိုဗစ်ပြုတ်ကျသွားပြီးတဲ့နောက်ခရီးမီးယားကျွန်းဆွယ်ဒေသထဲရုရှားတပ်ဖွဲ့တွေပြီးခဲ့တဲ့လကဝင်ရောက်ခဲ့တာဖြစ်ပါတယ
်။ View American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိတိုင်းဒိုမီတာ24 kHz 12.23 ညတိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ March 10ရက်နေ့ကလေးကပျောက်ဆုံးနေတဲ့မလေးရှားဂျက်လင်မှာပါသွားတဲ့ပြန်တမ်းမှုအချက်လက်မှတ်သားတဲ့ဆက် Black Box ကိုအိန္ဒိယသမုတ်တရားထဲရောက်နေတဲ့ရှားဖွေးအဖွဲ့တွေကရေအောက်မှာစတင်ရှားဖွေးနေပြီဖြစ်ပါတယ်။ Black Box ကနေအချက်ပေးစနစ်ထုတ်ပေးဖို့အတွက်သုံးတဲ့ Battery အားကတလလောက်ခန်းတာမို့ဒီ Battery အားမကုန်ခင်ပြန်ပြီးတွေ့အောင်စ조사နေကြတာပါ။ Black Box ကအချက်ပေးတဲ့နေရာကိုလိုက်လံပြီးထောက်လှမ်းတဲ့ American ရေတပ်ကမိုင်150တွင်ရှာဖွေနိုင်တဲ့ပင်ဂျာလိုကေတာနဲ့ရှာဖွေပေးနေတယ်လို့ Australian လေတပ်ရဲ့ဗိုလ်ချုပ်ကြီးဟောင်း Angus Houston ကတောက်ကြားနေမှာပြောပါတယ်။ Black Box ရဲ့ Battery ဟာတနင်္လာနေ့မှာအကုန်သွားနိုင်တယ်လို့အာဏာပိုင်တွေကခန့်မှန်းနေကြတာပါ။ Boeing 777ဟာမလေးရှားနိုင်ငံ Kuala Lumpur ကနေတရုတ်နိုင်ငံ Beijing ကိုပြန်တန်းစဉ်လမ်းမှာပျောက်ဆုံးသွားတာမို့နိုင်ငံတကာကဝမ်းဝမ်းရှာဖွေနေကြတာဖြစ်ပါတယ်။တောက်ကြားနေမှာလည်းလေယာဉ်14စီးနဲ့သင်္ဘော9စီးကကောင်းကင်ကျောရုမှာအပြည့်အစည်အပိုင်းစားတွေတွေ့နေရတဲ့အိန္ဒိယသမုဒ္ဒရာထဲမှာဆက်လက်ရှာဖွေနေတာပါ။ရှာဖွေရေးဥဆောင်နေတဲ့ Australia အဖွဲ့က Houston ကတော့ဒီရှာဖွေရေးအဖွဲ့တွေဟာရှာဖွေဖို့ဘယ်တော့မှလက်လျှော့မှာမဟုတ်ဘူးလို့ဆိုပါတယ်
။အိန္ဒိယနိုင်ငံမှာအုပ်စုလိုက်မရေမှုကျူးလွန်ခဲ့သူ3ဦးကိုမွန်ဘိုင်းမြို့တရားဝင်တစ်ခုကနေတည်တံချလိုက်ပါတယ်။လေမှုဆိုင်ရာရာဇဝတ်မှုတွေအတွက်ချမှတ်တဲ့ပြစ်ဒဏ်ကိုတိုးလိုက်ခဲ့ပြီးတဲ့ကဆိုရင်အစော်ကားခံရသူမသေးဆုံးတဲ့မရေမှုတွေတည်တံချတာဒါပထမဆုံးပါ။2012ခုနှစ်ဒီဇင်ဘာလကအနူဒီလီမြို့တော်ဘတ်စကားတစည်းပေါ်မှာအမျိုးသမီးငယ်တူကိုအုပ်စုလိုက်မရင်းကျင်ပြီးတတ်ခဲ့တဲ့အမှုဖြစ်ခဲ့ပြီးတဲ့နောက်မရင်းမှုတိုက်ဖြတ်ရေးဥပဒေတွေကိုပြဋ္ဌာန်းခဲ့တာပါ။မွန်ဘိုင်းမြို့မှာတောက်ကြနေကတည်တံချမှတ်ခံရသူတွေဟာအသုံးမပြုတော့တဲ့တစ်ခွဲဆက်တစ်ခုထဲမှာ2013ခုနှစ်ဩဂုတ်လကဓာတ်ပုံတင်တော့တူကိုမရင်းကျင်ခဲ့မှုနဲ့အပြစ်ပေးခံရတာပါ။အဲ့ဒီမတိုင်ခင်တလားတုန်းကအလားတူနေရာမှာပဲတခြားအမျိုးသမီးတူကိုမရင်းကျင်ခဲ့တဲ့တရားပြစ်မှုအတွေ့အဲ့ဒီလူတွေမှာအပြစ်ရှိတယ်လို့လည်းတရားရုံးကဆုံးဖြတ်ခဲ့ပါတယ်။လေးယောက်မြောက်တူကိုတော့ထောင်ဒဏ်တစ်သက်ချမှတ်ခဲ့ပါတယ်။
American သမ္မတဟောင်း George W. Bush ဟာအခုပကြီးဆရာတူဖြစ်နေပါပြီ။သူရေးဆွဲတဲ့ပုံတွေကတော့သူကောင်းကောင်းအကျွမ်းဝင်တဲ့ကမ္ဘာခေါင်းဆောင်တွေရဲ့ပုံတွေပါ။ Mr. Bush ရေးဆွဲတဲ့ပုံတွေကို Texas ပြည်နဲ့ Dallas မြို့မှာရှိတဲ့ George W. Bush စာကြည့်တိုင်းနဲ့ပြတိုင်းမှာခင်းကျင်းပြတာထားမှာဖြစ်ပါတယ်။ဒီပကြီးပြပွဲကို The Art of Leadership ခေါင်းဆောင်မှုအမှုပညာသမ္မတတအူးရဲ့ personal diplomacy ပုဂ္ဂိုလ်ရေးတန်ခင်းတမန်ခင်းလို့နာမည်ပေးထားပါတယ်။ဒီပြပွဲမှာ Mr. Bush ရဲ့သမ္မတသက်တမ်း2000ခုနှစ်ကနေ2009ခုနှစ်အတွင်းသူလက်တွဲပြီးလှုပ်ဆောင်ခဲ့တဲ့ကမ္ဘာခေါင်းဆောင်တွေရဲ့ပုံတူတွေကိုသူရေးဆွဲထားတာပြသမှာပါ။ဒီထဲမှာရုရှားသမ္မတ Vladimir Putin အရင် British ဝန်ကြီးချုပ်ဟောင်း Tony Blair နဲ့တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမာတို့လည်းပါဝင်ပါတယ်။ Mr. Bush ဟာလွန်ခဲ့တဲ့2နှစ်ကစတင်ပြီးပကြီးရေးဆွဲခဲ့တာဖြစ်ပါတယ်။ဒီပြပွဲနဲ့ပတ်သက်ပြီး NBC ရုပ်သံမှာတာဝန်ထမ်းဆောင်နေတဲ့တမီးဖြစ်သူ General Bush Heger ကမေးမြန်းရမှာ Mr. Bush ကသူ့ကိုယ်သူတကယ်ပကြီးကျော်ကြီးတယောက်လို့မခံယူပေမဲ့သူ့အတွက်ကမ္ဘာကဏ္ဍတစ်တစ်ခုကိုလမ်းဖွင့်သွားတာလို့ပြောကြားခဲ့ပါတယ်။ပုံမှန်တိုင်းဆိုရင်နှင်းတွေဖုံးနေတဲ့ဆောင်းနှင်းဟာအမေရိကန်နိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးမှုနှေးကွေးတတ်တယ်လို့ဒီနှစ်လိုအေးလွန်ခဲ့တဲ့ဆောင်းကိုဖျက်ရပြီးဆိုရင်တော့စီးပွားရေးဟာကျဆင်းနေရှိပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ထူးထူးခြားခြားပဲ March လထဲမှာအလုံကိုင်းတဲ့နေရာ 39,200 ရှိလာတာမို့အမေရိကန်စီးပွားရေးအတွက်ကောင်းတဲ့လက္ခဏာကိုပြသနေပါတယ်။တောက်ကြနေမှာအမေရိကန်လုံတန်းဝန်ကြီးဌာနကထုတ်ပြန်တဲ့အသစ်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအခုလိုဖော်ပြထားတာဖြစ်ပါတယ်။
Direct from Washington, the voice of America, VOA.
နောက်ဆုံးရ
နောက်ဆုံးရနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုချိုချိုသိန်းတို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာပါ။ရင်းဆုံးတော့မြန်မာနိုင်ငံဆိုင်ရာလူမှုသဘောထားစစ်တမ်းတစ်ခုအကြောင်းကိုပြောပြကြပါမယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအရရအပေါ်လူမှုအများစုကအကောင်းမြင်သဘောထားရှိတယ်ဆိုတာကိုမကြသေးခင်ကထွက်လာတဲ့လူမှုသဘောထားစစ်တမ်းတစ်ခုရဲ့ရလဒ်မှာတွေ့ရပါတယ်။ရလဒ်တွေဟာတိတ်ကြီးအကောင်းမြင်လွန်းတယ်လို့ဝေဖန်သူတွေရှိပေမဲ့လည်းဒီရလတ်တွေကနေမတူကွဲပြားမှုကိုမြင်အောင်ကြည့်ဖို့အချိန်ယူရပါမယ်ယူရပါမယ်လို့စစ်တမ်းကောက်ယူခဲ့တဲ့အဖွဲ့ရဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်အပြည့်စုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံသားအများစုဟာဒီမိုကရေစီကလွဲလို့တခြားဘယ်လိုအစိုးရပုံစံမျိုးကိုမှမလိုချင်ဘူးဆိုတာဒီလူမှုသဘောထားစစ်တမ်းကနေတွေ့လဲရပါတယ်လို့စစ်တမ်းကိုကမကထပြုကောက်ယူခဲ့တဲ့ American ပြည်ထောင်စုအခြေစိုက်နိုင်ငံတကာ Republican Institute IRI အာရှဌာနခွဲရဲ့ညွှန်ကြားရေးမှူးဂျူလီယာဘဲလီဘာဂိုဗစ်ချ်က VOA ကိုပြောပါတယ်ဒီမိုကရေစီနဲ့ပတ်သက်ပြီးတိတ်ကိုအစိုးမြင်လွန်းတဲ့မျိုးကွန်းတွေပေါ်စစ်တမ်းမှာပါဝင်သူတွေရဲ့တုံ့ပြန်ဖြေကြားပုံရလဒ်တွေကိုသူကထောက်ပြပြီးပြောခဲ့တာပ
ါ Such as democracies aren't good in maintaining law and order or in a democracy the economic system runs badly
ဒီမိုကရေစီဟာတရားဥပဒေစိုးမိုးရေးကိုကောင်းကောင်းမထိန်းနိုင်ဘူးဒီမိုကရေစီမှာစီးပွားရေးစနစ်ဟာဆိုးဆိုးဝါးဝါးလဲပတ်တယ်ဒီမိုကရေစီမှာဆုံးဖြတ်ချက်မချနိုင်ပဲအငင်းခုံတိတ်များလွန်းနေစတဲ့မေးခွန်းမျိုးတွေကိုမေးခဲ့ပါတယ်။ပါဝင်သူ86ရာခိုင်နှုန်းကဒီမိုကရေစီမှာပြဿနာတွေရှိကောင်းရှိနိုင်ပေမဲ့တခြားဘယ်လိုအစိုးရပုံစံမျိုးထက်ဖြစ်ဖြစ်ပိုးပြီးကောင်းတယ်လို့ဖြေခဲ့ကြပါတယ်
။နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးစတဲ့အခြေအနေရရပေါ်မြန်မာနိုင်ငံသားတွေရဲ့သဘောထားအမြင်တွေကိုကြည်ကြပြန့်ပြန့်စစ်တမ်းကောက်ယူတာဒါပထမဆုံးအချိန်မှာပြောရရင်မြန်မာနိုင်ငံသားတွေဟာအခုလိုသဘောထားအမြင်စစ်တမ်းကောက်ယူတာမျိုးပေါ်ရင်းနှီးကြုံးဝင်မှုနဲ့အတွေ့အကြုံမရှိကြသေးပါဘူး။ဒါကြောင့်လဲဖြေဆိုသူတွေအနေနဲ့စစ်တမ်းမှာပါတဲ့မေးခွန်းတွေကိုအသေးချာနားလည်ရလားဆိုတာကမေးခွန်းထုတ်စရာပါ။အဲဒါကြောင့်လဲဒီမိုကရေစီနဲ့ပတ်သက်လို့တိတ်ကိုအစိုးမြင်ပြောထားတဲ့မေးခွန်းတွေကိုမေးမြန်းခဲ့တာဖြစ်ပြီးတော့လူပုဂ္ဂိုလ်တူဦးချင်းစီကဒီမိုကရေစီကိုဘယ်လိုအဓိပ္ပာယ်ဖွင့်တယ်လဲဆိုတော့တိုက်ရဲ့မေးခွန်းမျိုးကိုတော့မမေးခဲ့ဘူးလို့မစ္စဂျူလီယာကပြောပါတယ်။စစ်တမ်းရဲ့ရလဒ်အများစုမှာအကောင်းမြင်သဘောထားတွေကိုပဲတွေ့ရတဲ့ပေါ်ပဝင်မကြသူတွေလည်းရှိပါတယ်။အဲ့ဒီထဲမှာတူဦးကတော့အရင်ပြည်တော်စုမြန်မာနိုင်ငံဝေရောက်ညောင်ပေါင်းအစိုးရ NCGUB ရဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာစိတ်ဝင်းဖြစ်ပါတယ်
။ကျွန်တော်တို့အမြင်နေနဲ့ပြောရင်တော့အဲ့ဓာတွေကဒီကျွန်တော်တို့ရဲ့အတွေ့အကြုံနေနဲ့ရောနော် optimistic ဖြစ်လွန်းတယ်လို့ကျွန်တော်တို့မြင်တယ်တချို့ဟာတွေမှာဥပမာဒီသူက USDP နဲ့အဲ NLD ဆိုရှင်းထားတာပေါ့နော်ရှင်သားတော့ဟိုတယောက်နဲ့တယောက်တိတ်မကွာဘူ
း IRI အဖွဲ့ဟာနိုင်ငံအများပြားမှာပထမဆုံးလူမှုသဘောထားစစ်တမ်းတွေကိုကောက်ယူခဲ့ဘူးတဲ့အဖွဲ့ဖြစ်ပြီးပထမဆုံးစစ်တမ်းရလဒ်တွေထွက်လာတဲ့အခါမှာဒီလိုတုံ့ပြန်ချက်မျိုးကိုပုံမှန်တွေ့ရလေရှိပါတယ်လို့မစ္စဂျူလီယာကပြောပါတယ်လူတွေအနေနဲ့သတင်းချက်လက်မျိုးစုံကိုကိုယ့်ရဲ့အရင်းမြစ်မျိုးစုံကနေလက်ခံရယူပြီးကိုယ်ပိုင်သဘောထားအမြင်တွေချမှတ်နေကြတာကြောင့်နိုင်ငံလူမှုကိုကိုးစားပြုတဲ့အမြင်တွေလို့မပြောနိုင်ဘဲအကန့်အသတ်ရှိကြောင်းဒါကြောင့်လဲအခုလိုနိုင်ငံတော်မှာလူမှုသဘောထားစစ်တမ်းတွေကောက်ယူပြီးလူလူတရားလုံရဲ့သဘောထားအမြင်ဘယ်လိုရှိနေလဲဆိုတာကိုခံမှန်းလေ့လာရတာဖြစ်ပါတယ်လို့မစ္စဂျူလီယာကပြောပါတယ
် It takes some time to be able to see the difference between information that we all gather through our sources and through our network
ကျမတို့ရဲ့အရင်းအမြစ်တွေ၊ကွန်ရက်တွေကနေရလာတဲ့သတင်းချက်လက်တွေကိုတနိုင်ငံလုံးမှာကောက်ယူတဲ့လူမှုသဘောထားစစ်တမ်းတွေကနေထွက်လာတဲ့ရလဒ်တွေနဲ့နှိုင်းယှဉ်ကြည့်ပြီးတော့မတူကွဲပြားမှုတွေကိုမြင်နိုင်ဖို့အတွက်အချိန်အနည်းငယ်တော့ယူရပါလိမ့်မယ်ဒီလိုမတူကွဲပြားတဲ့အမြင်တွေရှိမယ်ဆိုတာကခံမှန်းထားပြီးသားဖြစ်ရမှာပါ
နိုင်ငံရေးပါတီတခုကိုရွေးချယ်တဲ့အခါအရေးကြီးဆုံးအကြောင်းပြချက်ကဘာလဲဆိုတဲ့မေးခွန်းကိုပါတီခေါင်းဆောင်လို့ဖြေကြားသူ36ရာခိုင်နှုန်းရှိပြီး34ရာခိုင်နှုန်းကတော့ပါတီရဲ့မူဝါဒလို့ဖြေတာတွေ့ရပါတယ်ဒါဟာလူပုဂ္ဂိုလ်တူအပေါ်လေးထားတဲ့နိုင်ငံရေးကိုဦးစားပေးနေစေရှိသေးတယ်ဆိုတာမျိုးမပြောနိုင်ဘဲနှစ်ချက်စလုံးဟာအရေးကြီးပြီးတော့ရလဒ်ကလည်းကွာခြားမှုသိမရှိပါဘူးလို့မစ္စဂျူလီယာကတုံ့ပြန်ပါတယ်ဒီစစ်တမ်းကို2023ခုနှစ်ဒီဇင်ဘာလ24ရက်နေ့ကနေ2024ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အထိမြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်အနှံ့မြို့ပေါင်း300ကလူပေါင်း3000ကိုမေးမြန်းကောက်ယူခဲ့တာပါဒီစစ်တမ်းကောက်ယူဖို့အဓိကပံ့ပိုးခဲ့တဲ့အဖွဲ့ကတော့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ပါမလ3ရက်ကြာသပတေးနေ့က Washington DC မြို့တော်မှာတရားဝင်ထုတ်ပြန်ခဲ့တဲ့စစ်တမ်းချက်လက်ကိုလူလူအားလုံးသိနိုင်ဖို့အတွက်မြန်မာနိုင်ငံတွင်းသတင်းမီဒီယာတွေအားလုံးစီဖြန့်ချိပေးပို့ထားတယ်လို့လည်းပြောပါတယ်ဒါ့အပြင်အဲ့ဒီတရက်ထဲမှာပဲနေပြည်တော်မှာအစိုးရတာဝန်ရှိသူတွေကိုရှင်းလင်းပြောပြခဲ့ပြီးလွတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီတွေကိုလည်းရှင်းလင်းပြောပြသွားဖို့စီစဉ်ထားပါတယ် လာမယ့်သတင်းပတ်အင်္ဂါနေ့မှာလည်းသတင်းမီဒီယာတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုရှင်းလင်းပြောပြဖို့ရှိတယ်လို့မစ်ဂျူလီယာကပြောပါတယ်။အလားတူစစ်တမ်းမျိုးကိုနောက်ထပ်တစ်ကြိမ်ကောက်ယူဖို့အစီအစဉ်ရှိပေမဲ့ဘယ်တော့လုပ်ဖြစ်မယ်ဆိုတာကိုတော့အတိအကျမစီစဉ်ရသေးဘူးလို့ IRI အဖွဲ့အာရှဌာနခွဲရဲ့ညွှန်ကြားရေးမှူးဂျူလီယာဘဲလီဘော့ဂိုဗစ်ကVOA ကိုပြောခဲ့ပါတယ်ခင်ဗျာ။
မြန်မာနိုင်ငံလက်ရှိနေထားဘောလူလူသဘောထားစစ်တမ်းကောက်ယူမှုအခြေအနေနဲ့ပတ်သက်ပြီးတော့ကိုကျော်သိန်းပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့အာရှခီးစင်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေဂယ်ဟာအာရှဒေသကိုတွားရောက်ဖို့ပြင်ဆင်နေပြီးသူ့ရဲ့အာရှခီးစင်ဟာအမေရိကန်ပြည်ထောင်စုအနေနဲ့အာရှဒေသကိုအလေးထားတယ်ဆိုတာကိုပြသတက်တည်ပြဖို့အတွက်ဖြစ်တယ်လို့ပြောလိုက်ပါတယ်။အာဆီယံကာကွယ်ရေးဝန်ကြီးတွေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေဂယ်တို့ပထမဆုံးအကြိမ်တွေ့ဆုံပွဲဟာဟဝိုင်မှာကြာသပတေးနေ့ကပဲကျင်းပပြီးစီးသွားခဲ့ပါတယ်။ VOA သတင်းတောက် Jeff Seldon ရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုက်ဦးကပြပြပေးမှာဖြစ်ပါတယ်ဗျာ
။ဟဝိုင်ကျွန်းအမေရိကန်ပစိဖိတ်စစ်ဌာနချုပ်မှာကျင်းပခဲ့တဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေနဲ့ပထမဆုံးအကြိမ်လွတ်တဘောတွေ့ဆုံမှုကအမေရိကန်ကာကွယ်ရေးဝန်ကြီး Charles Hager အတွက်အာရှပစိဖိတ်ဒေသအတွင်းအမေရိကန်ပြည်ထောင်စုရဲ့အခန်းကဏ္ဍနဲ့ရည်တည်ချက်ကိုချပြခဲ့တဲ့အခမ်းအနားတစ်ခုဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုကူညီပေးနဲ့သဘောဘေးအန္တရာယ်ကယ်ဆယ်ရေးကိစ္စတွေမှာဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိုချက်ရှိခဲ့ကအဓိကပြောခဲ့တာပါ
This gathering was an important milestone in America's growing engagement with the ASEAN
ဒီစီဝေဟာအာဆီယံဒေသတွင်းနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုအကြားဆက်ဆံရေးမှာထူးခြားတဲ့သမိုင်းဝင်အစည်းအဝေးတစ်ရပ်ပါဒီခီးစဉ်နဲ့အာဆီယံအမေရိကန်ဆွေးနွေးပွဲကအာရှပစိဖိတ်ဒေသတွင်းအင်အားပြန့်ညှိရေးဟာအမေရိကန်လုံခြုံရေးမဟာဗျူဟာအတွက်အရေးကြီးတဲ့အစိတ်အပိုင်းဆိုတာလည်းပြသလိုက်တာပါ
အာရှပစိဖိတ်ဒေသတွင်းကယ်ဆယ်ရေးလုပ်ငန်းတွေဟာအမေရိကန်ပြည်ထောင်စုအတွက်တော့မစိမ်းပါဘူး။မကြသေးခင်ကပဲပျောက်ဆုံးနေတဲ့မလေးရှားလေကြောင်းပိုင်လေရှားဖွေရမှာအမေရိကန်ပြည်ထောင်စုကပါဝင်ကူညီခဲ့ပါတယ်။တိုင်ဖုန်ပုံတိုင်းတန်ခံခဲ့ရတဲ့ဖိလစ်ပိုင်နိုင်ငံကယ်ဆယ်ရေးလုပ်ငန်းစီးနဲ့စားနပ်ရိက္ခာအကူအညီတွေပေးရမှာလဲအမေရိကန်ပြည်ထောင်စုကတက်တက်ကြွကြွဆောင်ရွက်ခဲ့တာပါ။အာဆီယံကာကွယ်ရေးဝန်ကြီးတွေနဲ့လူသဘောတွဲဆုံတဲ့အစည်းအဝေးပြီးမှပဲအမေရိကန်ကာကွယ်ရေးဝန်ကြီးချက်ရှိခဲ့ဂျပန်တရုတ်နဲ့ဒေသတွင်းနိုင်ငံတွေကိုတွားရောက်ဖို့စီစဉ်နေပါတယ်။ဂျပန်နဲ့အမေရိကန်ပြည်ထောင်စုအကြားကာကွယ်ရေးအရပို့ပြီးတော့နီနီကက်ကက်ဆက်ဆံလာတဲ့အခြေအနေကိုရှင်းပြပြောဆိုတဲ့တစ်ချိန်တည်းမှာပဲခီးစဉ်အတွင်းမြောက်ကိုရီးယားရဲ့ချင်းချောက်မှုတွေနဲ့ပတ်သက်လို့လည်းအဓိကဆွေးနွေးမှာဖြစ်တယ်လို့သူကပြောထားပါတယ်။ဒီသတင်းမှတ်အတွင်းမြောက်ကိုရီးယားဘက်ကတောင်ကိုရီးယားပိုင်ရေပိုင်နဲ့တဲကိုမစ်ဆိုင်းတုံဆန်းသက်ပစ်ခတ်ခဲ့တဲ့ကိစ္စကိုလည်းတရုတ်နိုင်ငံကိုရောက်တဲ့အချိန်မှာတရုတ်ဆိုရခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမယ်ဆိုပြီးအမေရိကန်ကာကွယ်ရေးဝန်ကြီးချက်ရှေဂယ်ကပြောပါတယ်။အခုလိုအမေရိကန်ပြည်ထောင်စုရဲ့မူဝါဒအာရှဒေသကိုဦးစားပေးလာတဲ့အချိန်ဟာတရုတ်နဲ့ဒေသတွင်းနိုင်ငံတွေအကြားနယ်နိမိတ်ငင်းပွားနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ဒါကြောင့်လဲဒီမူဝါဒအပေါ်မှာမေခွန်းထုတ်မှုတွေရှိနေတာပါ။နိုင်ငံတကာကာကွယ်ရေးဆိုင်ရာ James Defense Weekly စာဆောင်က James Hardy က Skype ကတဆင်အခုလိုပြောပါတယ်
။ That's the million dollar question. Is it about containment or
မေခွန်းဒေါ်လာတန်းနေကြည့်တဲ့မေခွန်းတစ်ခုပါ။ဒါကတရုတ်ကိုထိန်းထားဖို့လုပ်တာလား CAK ကအယူဆမျိုးလားအရင်ကဆိုဗီယက်ပြည်ထောင်စုကိုထိန်းထားခဲ့တဲ့လူမျိုးတရုတ်ကိုထိန်းဖို့လိုနေပြီလားဒါကယူရအဖြစ်တခုတော့ဟုတ်ချင်မှဟုတ်ပါလိမ့်မယ
်တရုတ်နဲ့အမေရိကန်ယာရှိတွေကြာတွေ့ဆုံဆွေးနွေးမှုတွေကနေပူးပေါင်းဆောင်ရွက်ရေးကိုတိုးမြှင့်မှာဖြစ်ပြီးစီးရေးအရာလည်းနှစ်ဖက်ပွင့်လင်းမြင်သာမှုကိုရနိုင်မယ်လို့အမေရိကန်ယာရှိတွေဘက်ကရှုမြင်ပါတယ်ဒါပေမဲ့လည်းတရုတ်နိုင်ငံဘက်ကတော့ဒါကိုတန်တရားဖြစ်နေပုံရပါတယ်ဆိုပြီးအမေရိကန်လုံခြုံရေးဌာနကPatrick Corning ကအခုလိုဝေဖန်ပါတယ
် From the Chinese perspective unfortunately
တရုတ်နိုင်ငံရဲ့အမြင်မှာတော့စိတ်မကောင်းစရာကသူနဲ့တစ်ဖက်တည်းမရက်တဲ့သူဆိုရင်ဆန့်ကျင်တဲ့သူပဲလို့သတ်မှတ်တာပါအ
ာရှပစိဖိတ်ဒေသတွင်တည်ငြိမ်ရေးဟာကမ္ဘာစီးပွားရေးအတွက်အဓိကကြားတဲ့အရာဆိုပေမဲ့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကတော့ဒေသတွင်စီးရေးအင်အားနဲ့စီးရေးစွမ်းရည်ချိန်ဝင်ရှာပြန်ညှိဖို့ကလွယ်ပြီးတခြားရွေးစရာလည်းမရှိဘူးဆိုပြီးပြောဆိုနေကြကြောင်းပါခင်ဗျာ
တော်ရရှိမြတ်ညာမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့တနှစ်သာလိုတဲ့အခုအချိန်အထိနိုင်ငံရေးပါတီတွေဘယ်လိုလမ်းစဉ်ကိုချက်မှတ်ပြီးဘာတွေလှုပ်ဆောင်မယ်ဆိုတာတဲ့လူပုဂ္ဂိုလ်တူးချင်းတွေရဲ့အုပ်စုဖွဲ့အုပ်စုခွဲမှုတွေကိုပဲကြားကြနေရပါတယ်ဒါဟာမြန်မာနိုင်ငံရေးအတွက်အလားအလာကောင်းဟုတ်ပါရဲ့လားပြည်သူလူထုကိုဥထိတ်ထားတဲ့လူထုပါဝင်တဲ့နိုင်ငံရေးဖြစ်အောင်ဘာတွေလှုပ်သင့်တယ်လို့ထင်ကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါတော်ရရှိမြတ်ညာပါဝင်ဆွေးနွေးလို့ရသောရာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေ ဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူစင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြဖို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါရစေ
။တော်ရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရစေခင်ဗျာ။ VOA ကနေစနေနေ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါဗျ။လေကူးမျိုးနယ်ကမြေသိမ်းခံလိုက်ရတဲ့တမိကလေးကြေးရွာသားတွေနဲ့ဆိုင်တဲ့သတင်းကိုပြောခင်မှာမဟာတန်တိဒုက္ခကြောင်းတိုက်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။နိုင်ငံတော်မဟာတန်ကမဟာနာယကအဖွဲ့နဲ့အငင်းပွားနေတဲ့ရန်ကုန်တောင်ဝင်းမျိုးနယ်ကမဟာတန်တိဒုက္ခကြောင်းတိုက်နဲ့ပတ်သက်ပြီးအငင်းပွားနေတဲ့ကိစ္စကိုတရားဥပဒေကြောင်းအရာရောအများဆန္ဒအရာပါရင်ဆိုင်ဖြေရှင်းသွားမယ်လို့ပြည်နယ်ဆရာတော်ဗဒ္ဒနာပညာဝန်သားကမိန့်ကြားလိုက်ပါတယ်။မူလပိုင်ရှင်ဖြစ်တဲ့ပြည်နယ်ဆရာတော်ကိုသူ့ရဲ့ကျောင်းကနေဖယ်ရှားပေးဖို့တန်ခမဟာနာယကအဖွဲ့ကဆုံးဖြတ်ပြီးနောက်မှာအခုလိုဥပဒေကြောင်းအရရင်ဆိုင်ဖို့ဖြစ်ပေါ်လာတာပါ။အပြည့်စုံကတော့မတ်အင်ဂျင်နိုင်ကပြောပြပြီးမှဖြစ်ပါတယ်ဗျာ
။မဟာတန်တိဒုက္ခကျောင်းတိုက်ရှိကဆိုင်းဖို့မှာတော့နိုင်ငံတကာနဲ့မြန်မာနိုင်ငံကအလှူရှင်တွေပူးပေါင်းတည်ထောင်တာဖြစ်ပြီးပြည်နယ်ဆရာတော်အရှင်ပညာဝင်သားကိုရေးဆက်ချလှူဒန်းခဲ့တာဖြစ်တာကြောင့်အခုလိုအဓမ္မတင်ပိုက်တာကိုလက်မခံဘူးလို့យေတာထားပါတယ်။မက်ရှလာ6ရက်နေ့ကကျင်းပခဲ့တဲ့နိုင်ငံတော်တန်ခမဟာနာယကစုံကြီးအစည်းအဝေးရဲ့ဆုံးဖြတ်ချက်အကြောင်းကြားစာကိုတော့ပြည်နယ်ဆရာတော်ရဲ့တပည့်လန်ဒန်သာသနာရန်တီဝိဟာရဆရာတော်ဥဥဒရကအခုလိုမိန့်ပါတယ
်။ပြည်နယ်ဆရာတော်ဥပညာဝန်သားနဲ့အပေါင်းအများကြီးတဲ့2014ခုနှစ်မတ်လ31ရက်နေ့နောက်ဆုံးထား၍နိုင်ငံတော်တန်ခမဟာနာကအဖွဲ့ပိုင်မဟာတန်တိဒုက္ခဗုဒ္ဓသာသနာကြီးကျောင်းတော်ကြီးမှအပြီးအပိုင်းထွက်ခွာသွားရန်လေတို့ဖြစ်ပါ၍အတက်ပါဆုံးပြချက်အတိုင်းလိုင်းနာဆောင်ရွက်သွားရန်အကြောင်းကြားလျှောက်ထားပါပြီဖျားဆိုပြီးတော့လက်မှတ်ထိုးထားတာဗရန္ဒဧကဓမ္မဧကမပါဠိတာဒီပိယဒွိပိတကသရာတဲ့တွဲတဲ့အကျိုးတော်ဆောင်ဆရာတော်ဆိုပြီးတို့ပို့ထားတာ
ဒီမှာအဲ့တော့ဒီကျောင်းတိုက်ပိုင်ရှင်ပေါ့နော်နာမည်ကကြတော့ဘဲဆရာတော်နာမည်နဲ့ဖြစ်နေလေဖျား
ကျောင်းတိုက်နာမည်ကတော့ပြည်နယ်စင်ကာပူကျောင်းဆိုပြီးတော့ငကွာအဲ့လိုနာမည်ကရဏဲမှာတော့ရှိတယ်။အဲ့ပြည်နယ်စင်ကာပူကျောင်းကိုထပ်ဆင်ပြီးတော့မဟာတန်တိဒုက္ခပြည်နယ်စင်ကာပူဆရာတော်ဆိုပြီးတော့ပြည်နယ်ဆရာတော်ကြီးကိုအင်းညွှန်ထားတယ်။သို့တော့မြေကရဆပြီးတော့ချပေးတဲ့အချိန်ခါမှာတော့ပြည်နယ်ဆရာတော်ဘုရားကြီးဥပညာဝန်သားဆိုတဲ့နာမည်နဲ့ချထားပေးတယ်။ဒီမြေကရဆပြီးချုပ်တဲ့အခါမှာလက်မှတ်ထိုးတာကတော့ဆရာတော်ကြီးနိုင်ငံခြားရောက်နေတဲ့အတွက်ကြောင့်ဆရာတော်ကြီးကိုစားဆိုပြီးတော့ဘဘကဩကတာဦးစောမင်းကလက်မှတ်ထိုးထားပေးတယ
်။ဒီမှာအဲ့တော့ဒီမဟာနိုင်ကအဖွဲ့ကသူတို့ရဲ့အကြောင်းပြချက်ကရောဆရာတော်ကြီးကိုအခုဖယ်ရှားခိုင်းတဲ့အကြောင်းပြချက်ကရောပါပါလေဖေ။အ
ဲ့ဒီအကြောင်းပြချက်ကတော့၃ချက်ရှိတယ်။တစ်ချက်ကဒီဟာစာတို့ထဲမှာပြည်နယ်စင်ကာပူကျောင်းဆိုတဲ့နာမည်ပဲပါတယ်ဥပညာဝန်သားဆိုတဲ့နာမည်မပါဘူးတဲ့။နံပါတ်၂ကတော့အဲ့ဒီထဲမှာလက်မှတ်ထိုးထားတာစောမင်းကထိုးထားတာတဲ့။ဦးစောမင်းကထိုးထားတဲ့အကြောင်းစောမင်းနာမည်ပဲပါတယ်တဲ့။နံပါတ်3ကတော့နိုင်ငံတော်ကသူတို့ကိုရည်စက်ချပြီးတော့လှူထားတယ်တဲ့နံပါတ်4အချက်ကတော့နိုင်ငံတော်ကနေပြီးတော့တိုင်းအများကြီးလှူထားတဲ့အတွက်ကြောင့်နိုင်ငံတော်ပိုင်နေတယ်တဲ့
အခုလိုကြောင်းတိုက်ကနေဖယ်ရှားပေးဖို့တန်ခမဟာနာယကအဖွဲ့ကထုတ်ပြန်ခဲ့ရတဲ့အကြောင်းရင်းကိုတော့ဥဥဒရကအခုလိုရှင်းပြပါတယ
်ဆရာတော်ပြရားပြန်ရလာတဲ့အခါမှာကြောင်းကြီးကပြက်စီးနေတယ်ဒီမှာစီးဝါးရေးလုပ်ငန်းတွေလည်းလုပ်နေတယ်ကျောင်းမှာတန်းစင်းကလာတူတခါရဗီဒီယိုရုံးနေလို့ဖြစ်ပြီးတော့ဗီဒီယိုရုပ်ရှင်အဲ့ဒါတွေရအိုက်ပြီးတော့ခွန်ကြီးကြောင့်ပါလာပြီးလုပ်ငန်းတွေဘာမှမလုပ်နိုင်တဲ့အတွက်တခါကမတွေကကြောက်လို့ဆရာတော်ပြန်ရတက်ဖို့နေစီကရိုက်ပြီးတော့နိုင်ငံတော်သမ္မတနဲ့တကွာနိုင်ငံတော်တန်ခမနာကအဖွဲ့ဒီကိုတရားတွေဆရာတော်ပြန်ရတရားလာပြီးရှင်ပြားတို့ခိတ္တခဏအုပ်ချုပ်ထားတာတွေကိုတပြီးတော့ပြန်လည်ပြီးတော့အုပ်ချုပ်တော့မယ်တပြီးတော့ရဲ့မန်မီကမြန်တိုင်းသွားတော့မယ်ရှင်ပြားဒီကျောင်းကြီးကိုပြန်ပေးပါဆိုပြီးတောင်းတဲ့အခါမှာသူတို့ပြန်မပေးနိုင်ဘူးတဲ့သူတို့လူထားလာဖြစ်တဲ့အတွက်ကြောင့်ပြန်ပေးလို့မရဘူးဆိုပြီးတော့အဲ့ဒီလိုစဖြစ်တာ
နိုင်ငံတော်တန်ခေါမဟာနာယကအဖွဲ့ကတော့ဩဝါဒကိုဖီဆန်တဲ့အတွက်ကြောင့်တရားဥပဒေကြောင်းအရဆက်လက်ဆောင်ရွက်သွားမယ်လို့အကြောင်းပြန်ကြားခဲ့ပါတယ်ပြည်내ဆရာတော်ဘက်ကလည်းဥပဒေနီးလန့်နဲ့ဆက်လက်ရင်ဆိုင်သွားမယ်လို့ဥဥဒရကမိန့်ပါတယ်မဟာတန်တိဒုက္ခဗုဒ္ဓသာသနာပြုကျောင်းတိုက်ကနေပြည်နယ်ဆရာတော်ကြီးနဲ့နောက်လိုက်တန်ဃာတွေဖေရှားရေးဝင်ရောက်ဖြေရှင်းဖို့နိုင်ငံတော်သမ္မတသာသနာရေးဝင်ကြီးဌာနနဲ့ပြည်ထရေးဝင်ကြီးဌာနအပါအဝင်အစိုးရဌာနတွေကိုမက်ရှလာ29ရက်နေ့ရက်စွဲနဲ့နိုင်ငံတော်တန်ဃာမဟာနိုင်ကဖွဲ့ကမေတ္တာရက်ခံစာပို့ထားပါတယ်ရှင်
။မဟာတန်တိဒုက္ခကျောင်းတိုက်ပိုင်ဆိုင်မှုအငင်းပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မအင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့တမိကလေးကြီးရွာသားတွေရဲ့အခြေအနေကိုပြ ပြောပြပေးခြင်းပါတယ်ရန်ကုန်တိုင်းလဲကူးမြို့နယ်တွေကသမီးလေးကြီးရသားတွေကိုကရင်ပြည်နယ်မှာလက်မခံနိုင်ကြောင်းကရင်ပြည်နယ်အစိုးရကပြောခဲ့ပေမဲ့လည်းသမီးလေးကြီးရသားတွေဟာဧပြီလ4ရက်နေ့ညပိုင်းမှာတော့မြောက်ပြည်မြို့ကိုရောက်သွားကြပြီဖြစ်ပါတယ်အဲ့ဒီကြီးရသားတွေဟာ DKBA ထိန်းချုပ်တဲ့နေရာတွေမှာနေထိုင်လုပ်ကင်သွားကြမှာဖြစ်တယ်ဆိုတဲ့အကြောင်းကိုတော့ထိုင်းခြေဆိုင်ပြည်ဝသတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ပြည်နယ်အစိုးရကကရင်ပြည်နယ်အတွင်းမှာအခြေချခွင့်မပေးတာကြောင့်ဒီမိုကရေစီကရင်အကျိုးပြုတက်မလို့ DKBA အနေနဲ့ပုံမှန်လမ်းကမဟုတ်ပဲအခက်ခဲတွေနဲ့မြောက်ရီမြို့ကိုရောက်တဲ့အထိသမီးကလေးရွာအပါဝင်ရွာသုံးရွာကရွာသားတွေကိုခေါ်ဆောင်ပေးခဲ့တာပါနေရရင်းကိုမပြောင်းရင်တော့ပဲ DKBA ပေးတဲ့နေရာမှာနေဖို့အတွက်ဆုံးဖြတ်ကြတယ်ဆိုပြီးရွာသားတွေကဆိုပါတယ်သမီးကလေးရွာသားကိုဝင်းစိုးကတော့မြောက်ရီမြို့ကိုသူတို့ရွာသားတွေရောက်ရှိလာခဲ့ပြီဖြစ်ကြောင်းပြောပြပါတယ်
ဒီနေ့တော့ကျွန်တော်တို့မြောက်ရီရောက်လာပြီမိုင်အဲသူတို့မလို့တော့ကျွန်တော်တို့ဖျားဘူးတုံးလေးရသွားမယ်ဆိုပြီးတော့သူတို့ပြောလိုက်တော့သူတို့ကအဲမှာပြည်နယ်ဝင်ကြီးကတွတ်ပေးလိုက်တယ်အဲတွတ်ပေးလိုက်တော့ကျွန်တော်တို့မနေ့ကတော့ဒီဒူတရားကျော်လောက်ခွဲထုတ်ပေးလိုက်တယ်ဟောဒီနေ့တော့ကျွန်တော်တို့ပါပြီးဒီဘက်ကထွက်လာတယ်
DKBA ကဗိုလ်မှူးကြီးစောစောင်းကတော့မြန်မာနိုင်ငံသားမှတ်ပုံတင်ရှိသူတွေဟာတိုင်းပြည်ထဲမှာလွတ်လပ်စွာနေထိုင်ခွင့်ရှိတာကြောင့်လူသားချင်းစာနာစွာနဲ့အခုညီပေးဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ဆိုပါရယ
်ဒီလူတွေကလက်ရှိမြန်မာနိုင်ငံသားဖြစ်တယ်တချို့ကလည်းမြန်မာနိုင်ငံမှတ်ပုံတင်ရှိတယ်ကျွန်တော်ဒီမြန်မာနိုင်ငံထဲမှာပဲဆက်ပြီးတော့သွားလာခြင်းဖြစ်တယ်ကျွန်တော်နိုင်ငံတော်နဲ့ပတ်သက်ပြီးတော့ဟိုဘာမှဟိုပုံကန်လည်းမဟုတ်ဘူးအဲတော့ကျွန်တော်တို့ပေးတဲ့ဂရိတိုင်းပေါ့လေကျွန်တော်ဆက်လက်ဆောင်ရွက်ဖို့ကျွန်တော်ကြိုးစားနေတယ်ပြန်မို့ကတို့ကလုံးဝမပြန်ဘူးတို့ကလည်းဒီတလားနော်တို့မျိုးတို့ဖြတ်တန်းခဲ့တဲ့ဟိုခါးပြီးတဲ့အတွေ့အကြုံတို့အများကြီးကြုံခဲ့ရတယ်လေနော်ခါးပြီးတဲ့အတွေ့အကြုံမှာကျွန်တော်တို့ဒီဘက်ကပြန်မို့ဆိုတာတို့မှလုံးဝဟိုရင်မရှိဘူးကြပုံမှန်လည်းမနေရဒီမှလည်းမနေရဟိုသူများမောင်းထုတ်တဲ့ခါကျတော့ဟိုခေါင်းပေါ်မှာဟိုရွက်ပြီးတော့ခလေးတွေနဲ့လမ်းဆောက်ပြန်တော့မှဟိုသူများခြံထဲမှာဝင်ကပ်ပြီးတော့စစ်ပင်အောက်မှာနေတဲ့နေလို့တော့မှဟိုခြံထဲမှာလည်းမောင်းထုတ်တယ်ကြဟိုလမ်းဘေးမှာနေပြန်တော့လည်းဟိုခီတရဟိုနုနုလည်းမောင်းထုတ်ဝင်ဆိုတော့အဲတို့ကအနေထားကတို့တို့တွေ့ရဟိုပြန်မို့ပြောမို့ဆိုလို့ရှိရင်တို့ခင်ဗျာအလုံးဝလက်မခံဘူးသေးလားအဲပြန်ရမစားဟိုဥပမာကျွန်တော်ကမခေါ်ဘူးဆိုလို့ရှိရင်ထားတဲ့နေရာမှာနေမယ်တို့ဘွားလည်းဒီနေရာပဲရောက်ရောက်ပေါ့လေတို့ပြစ်ထားတဲ့နေရာမှာတို့နေမယ်အဲတို့ကျွန်တော်ထားမယ်ဆိုလို့ရှိရင်ဟိုထားရလို့ရှိရင်လည်းထားတဲ့နေရာမှာနေမယ်ကျွန်တော်အဲ့လိုပြောလို့ကြာဒါတော့ကျွန်တော်လည်းဟိုမထားရဘူးပေါ့လူသားချင်းစာနာပြီးတော့တို့ကိုလည်းမပြစ်ရပါဘူးကြာ
အီဘီလာ၄ရက်နေမှာတော့ကရင်ပြည်နယ်ထဲကဂျိုင်းတရားမှာလည်းတားဆီးစစ်ဆေးခံခဲ့ရတဲ့အကြောင်းတွေကိုလည်းပြောပြပါဗျာ
ကျိုင်းတရားမှာတားတားတယ်တားလာပြီးတော့ဟိုဘာမှမပြောတားလဲဟိုဒီတားမိတ်စာပါလဲဆိုတော့ကျွန်တော်မေးတယ်ပေါ့အမေတော့အမတာဝန်ခံဟိုဘူကြီးတယောက်ရှိတယ်ဘူကြီးကလည်းဟိုသူကလည်းဟိုအရောက်ဝင်နေဆိုတော့အမကြီးတော့ online မေးတယ်အဲသူကဟိုဒီလူဦးရေစင်ရင်ယူတယ်လေဟိုကြားနဲ့မပေါ့လေကြားဘလောက်မဘလောက်လူဦးရေစင်တောင်းတယ်အဲ့ဒါအန်တီနော်ကမေးတယ်ပေါ့ဒါလောက်ကလားတဲ့သူကလည်းဟိုအရောက်ဝင်နေဆိုတော့လောက်ကမဟုတ်ဘူးတဲ့ဒီမှာလည်းစီတာဝန်ခံဘူကြီးပေါ့လေ
သမီးကလေးကြေးရွာသားတွေရဲ့အခြေအနေနဲ့ပတ်သက်လို့ကရင်ပြည်နယ်အစိုးရရဲ့သဘောထားကိုသိရှိနိုင်ဖို့အတွက်ကရင်ပြည်နယ်ဝန်ကြီးချုပ်ဦးစော်မင်းကိုလည်းဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော
့အဖခင်ဗျာစီဝေးလုပ်နေပါလေခင်ဗျာ
ဒီသမီးကလေးရွာသားတွေအခြေအနေရောနည်းနည်းမေးလို့ရမလားရှင
်မဟုတ်ဘူးခင်ဗျာအဝါလို့စီဝေးကမှမေးလို့ရပါဘူးခင်ဗျာစီဝေးကမှဝင်နေပါလေခင်ဗျာ
သမီးကလေးကြေးရွာသားတွေနဲ့တူအင်ပတီထော်ကာလီရွာသားတွေလည်းပါဝင်ခဲ့ကြပါတယ်ဧပြီလ၄ရက်နေ့ထုတ်မြမအစိုးရပိုင်သတင်းစာတွေမှာတော့တမိကလေးကျေးရွာသားတွေဟာနေရာတက်မှာစားတောက်ရေးနေထိုင်ရေးကျန်းမာရေးလူမှုရေးအခက်အခဲတွေရှိနိုင်တဲ့အတွက်နေရရင်းကိုပြန်ပို့ပေးရန် DKBA ကိုညှိနှိုင်းခဲ့ကြောင်းရေးသားထားပါတယ်။ဒါအပြင်ပြည်ပကဒုက္ခသည်တွေကိုနေရာချထားဖို့စီစဉ်နေချိန်မှာပြည်တွင်းကအုပ်စုလိုက်ပြောင်းရွှေ့နေရာချထားရေးအတွက်အခက်အခဲရှိနိုင်တယ်လို့လည်းရေးသားထားပါတယ်။တမိကလေးကျေးရွာသားတွေရွှေပြောင်းလာမှုနဲ့ပတ်သက်လို့တော့ကရင်ပြည်နယ်တွင်းကပါတီတွေចောင်းသားတွေနဲ့လူမှုအဖွဲ့အစည်းတွေကအကူအညီပေးကြမယ်လို့သိရပါတယ်ရှင်
။တမိကလေးကျေးရွာသားတွေကရင်ပြည်နယ်မြောက်ပိုင်းမြို့ကိုရောက်ရှိလာခဲ့တဲ့အချိန်နဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတောက်မအေးမှာပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။